ရုရှားတပ်တွေဝိုင်းထားတဲ့မရီဥပိုမြို့ကိုလူသားချင်းစာနာမှုဆိုင်ရာထောက်ပံ့ရေးလမ်းကြောင်းဖွင့်ပေးဖို့နဲ့မြို့တွေကထွက်ခွာလူသူတွေကိုထွက်ခွာဝင်ပေးဖို့အင်္ဂါနေ့တုန်းကရုရှားကိုယူကရိန်းကတောင်းဆိုလိုက်ပါတယ်။အရက်သားတွေအတွက်လူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းဖွင့်ပေးဖို့ယူကရိန်းဒုတိယဝန်ကြီးချုပ်အိုင်ရီနာဗီရင်ချူကယူကရိန်းရုပ်မြင်သံကြားကနေပြောဆိုခဲ့ပါတယ်။မရီဥပိုမြို့ကယူကရိန်းတပ်တွေလက်နက်ချဖို့တနင်္လာနေ့မှာရုရှားကရာသီတံပေးခဲ့တာကိုယူကရိန်းကငြင်းပယ်ခဲ့ပြီးနောက်တနေ့မှာအခုလိုတောင်းဆိုမှုထွက်ပေါ်လာတာပါ။ယူကရိန်းကိုစတင်ကျူးကျော်ချိန်ကတည်းကစပြီးမရီဥပိုမြို့မှာတလာနီးပါးလောက်အရသာပြင်းမှတ်တွေအပါအဝင်နေရာအနှံ့ရုရှားကဘုံကျဲတိုက်ခိုက်နေတာပါ။မရီဥပိုမြို့မှာဘာမှမကြံတော့ပါဘူးလို့တမရဇာလင်စကီကအီတလီလွှတ်တော်ကိုဗီဒီယိုနဲ့ပြောစဉ်ထပ်သွင်းပြောဆိုခဲ့ပါတယ်။ယူကရိန်းမှာလူသားချင်းစာနာမှုထောက်ပံ့ရေးစနစ်တွေအကုန်ပျက်စီးသွားပြီးမြို့ကြီးမြို့ငယ်တွေအပြင်းထန်တိုက်ခိုက်ခံနေရကြောင်းနဲ့အရသာတွေအတွက်စားနပ်ရိက္ခာအပါအဝင်အဓိကလိုအပ်တဲ့ပစ္စည်းတွေဟာ၃-၄ရက်စာလောက်ပဲရှိတော့တယ်လို့ယူကရိန်းဆိုင်ရာမာစီကော့ဖ်ကူညီထောက်ပံ့ရေးအဖွဲ့ရဲ့တာဝန်ရှိသူစတီဗ်ဂေါ်ဒန်ကအင်ကာနေမှာပြောဆိုခဲ့ပါတယ်။